ကမ္ဘာ့သာသနာပြုပြည်နှင်ဆရာတော်ဗဒန်ကပညာဝန်သားဒီကနေ့မနေ့မန်မလေးရှားနိုင်ငံမှာပြန်လို့တော်မူသွားပါတယ်နှစ်ပေါင်း60ကျော်ပြည်ပသာသနာပြုလုပ်ငန်းကိုထူးထူးခြားခြားကျိုးပန်းဆောင်ရွက်ခဲ့တဲ့ပြည်နှင်ဆရာတော်ဖျားကြီးပြန်လို့တော်မူတာဟာသာသနာပြန်ပွားရေးအတွက်ဆုံးရှုံးမှုတစ်ခုဖြစ်သုံးသပ်ကြပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ပြည်နယ်ဆရာတော်ကြီးဟာဗုဒ္ဓသာသနာပြန်ပွားစီရေးအတွက်နိုင်ငံပေါင်း20ကျော်မှာသာသနာပြုကျောင်းတွေတည်ထောင်ခဲ့တယ်လို့မြန်မာနိုင်ငံမှာလည်းဗုဒ္ဓသာသနာပြုလုပ်ငန်းကိုနိုင်ငံတကာအသိမိစေဖို့အတွက်ဆောင်ရွက်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဒီကနေ့မနေ့မလေးရှားစံတော်ချိန်9နာရီကျော်မှာပြန်လည်တော်မူခဲ့ကြောင်းကိုဆရာတော်ကြီးရဲ့တပည့်ရင်းဖြစ်တဲ့လန်ဒန်ဆရာတော်ဦးဥဒ္ဒရာကအခုလိုမင်ကြားပါတယ်
ဒီနေ့မနေ့9နာရီ15မိနစ်မှာပြန်လည်မှုသွားတယ်အဲဒီမန်နျူအိုက်စ်လန်ဟောစီတယ်မှာလည်းကျွန်တော်တို့အော်ကျွန်တော်ယာယီကလောကရဲ့တလားခေါ်တော့ကကျောက်ကပေါ့နော်ကျောက်ကအာနေရဲ့ယောဂရှိတာပေါ့နော်အဲကျောက်ကသေးညာဘောရူနိညာကတော့ဒီပေါ့တယ်လို့ရောက်ပြီးတော့စကားပြောလာလိုက်တယ်မသိတော့အေးအမေကလည်းတော့သေဖို့ပြန်တယ်ပြီးတော့သေတယ်လို့ပြောနေပေါ့ကျွန်တော်ကျောက်ကတည်းကရဲ့ချီးနေရတယ်ဒါမဲ့ဒီနေ့ပတ်ကြနေနားနိုင်နေစကားမျိုးမပြောင်းမလို့ရပါဘူးနော်
ပြည်နယ်ဆရာတော်ကြီးဟာပြန်တော်မူချိန်မှာတက်တော်90ဝါတော်80ရှိပြီဖြစ်ပါတယ်ဆရာတော်ကြီးရဲ့ဗုဒ္ဓသာသနာပြန်ပွားရေးဆိုင်ရာဆွမ်းဆောင်မှုကိုဥဥဒ္ဒရာကအခုလိုဆက်လက်မိန့်ကြားပါတယ
်မြန်မာနိုင်ငံကအနည်းငယ်ကျော်လောက်ကလာပြီးတော့ထောက်ထားတဲ့ကျောင်းကြီးကိုမန္တလေးနားတော်မှာထောက်ခံရနေပြီးတော့နော်ဒီတည်ထောင်ထားတဲ့မြန်မာကျောင်းကြီးကိုထိန်းသိမ်းလို့ရတယ်ဆရာတော်ကြီးကြွလာအဲ့ဒီဟာနဲ့ဒီနှစ်ပေါင်း60လောက်နိုင်ငံခြားကောင်သာပြုတာပေါ့နော်နိုင်ငံခြားကောင်သာပြုတဲ့တန်ခါတော်တွေထဲမှာတော့သူတို့ကြကြနဲ့အောင်မြင်ဆုံးဆရာတို့ပြောရမှာပဲ။ဘာလို့လဲဆိုတော့ဒီများတွေမလုံနိုင်တဲ့မသွားနိုင်တဲ့အချိန်မှာဆရာတို့ကတခါတည်းသာနာပြုလုပ်ငန်းတွေကိုနိုင်ငံပေါင်း20နိုင်ငံလောက်ကိုလက်ငါတော်တွေနဲ့ကျောင်းကြီးချင်းရအောင်စွမ်းဆောင်ပြီးတော့သာနာပြုတဲ့ကိစ္စကတော့ဒါထူးခြားတဲ့ကိစ္စပြောရမှာပေါ့။
ပြည်တွင်းသာသနာပြုလုပ်ငန်းအဖြစ်မဟာတန်တိဒုက္ခကျောင်းတိုက်ကိုနိုင်ငံတကာအဆင့်ပြီးသာသနာပြုဗဟုထဏာကြီးအဖြစ်ဆောင်ရွက်ခဲ့ပါတယ်။ပြည်နယ်ဆရာတော်ဖျားကြီးပြန်တော်မူတာဟာပြည်ပသာသနာပြန်ပွားရေးလုပ်ငန်းအတွက်ဆုံးရှုံးမှုတစ်ခုအဖြစ်လန်ဒန်ဆရာတော်ဦးဥဒ္ဒရာကသုံးသပ်ပါတယ
်။ဒီထဲမှာတော့သာသနာပြုနိုင်တဲ့သံဃာတော်တွေအများကြီးရှိတာတယ်။ပြည်ပမှာအဲ့ဒီလိုနှစ်ပေါင်း60ကျော်လောက်ကနေပြီးတော့သာသနာပြုတဲ့ပုဂ္ဂိုလ်ဆိုလို့မရှိသလောက်ပဲနော်။အနည်း60လောက်ကိုငွေကြေးသာသနာပြုစပြီးတော့ကျေကျေပြန့်ပြန့်နဲ့လုပ်တဲ့သံဃာတော်ဆိုလို့ဆရာတော်ကြီးဟာဒါကြားရဲလို့တော့ပြောရမယ်နောက်ထုတ်ချက်တာကြီးလည်းရှိတာပေါ့အဲ့ဒီနှစ်60လောက်ကစရတယ်ဆရာကြီးကစားအခုရှိတော့ဆိုတော့မတန်ဝမ်းနေဆရာတော့ဟိုဟိုတို့မြမသာသနာကဘာကိုသိအောင်သွားမှုအောင်เนาะအဲ့ဒါကြီးပြနိုင်ပုံရံပြတာနောက်လူနောက်သားတွေကဆရာကြီးလို့စွမ်းသားတမန်မှလုပ်နိုင်သားမလားလို့ဘုန်းကြီးတို့အဲ့ဒါတော့အားနေပြီပေါ့
ပြည်နယ်ဆရာတော်ဖျားကြီးရဲ့အန္တိမဇာပနာအခမ်းအနားကိုဒီဇင်ဘာလ3ရက်နေ့မှာကျင်းပဖို့အကြံပေးသတ်မှတ်ထားပါတယ်။ဆရာတော်ကြီးရဲ့တပည့်တန်ခါတွေနဲ့ဒါယကာတွေစီဝေးဆုံးဖြတ်ပြီးချိန်မှာအတည်ပြုထုတ်ပြန်မှာဖြစ်ပါတယ်။